ပါခင်ဗျာ။စနေနေ့ညတရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကကျူးဇူးပါတယ်ကျွန်တော်အောင်ပါ။ကျွန်တော်တို့ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာဒီမိုကရေစီရေးကိုတစိုက်မမတ်ထောက်ခံအားပေးလာနေတဲ့အနောက်နိုင်ငံကြီးတွေကဒီမြန်မာစစ်ကောင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့တွန်းအားပေးဆောင်ရွက်လာတဲ့အကြောင်းပါ။အမေရိကန်ပြည်ထောင်စုမှဆိုရင်လည်းပဲဒီသမရဥပမာလက်ထက်တုန်းကဒီအရင်မြန်မာဆွေးရလက်ထက်ပေါ်ကိုချမှတ်ထားတဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုတွေကိုပြန်လည်ဖယ်ရှားပေးလိုက်တာသိပ်မကြလာသေးပါဘူး။ဒါပေမဲ့လည်းပဲအခုခါမှာတော့ဒီရခိုင်ပြည်နယ်ကမွတ်စလင်6သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ပြီးတဲ့အခါမှာတော့မြန်မာနိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာမှာကြာဆင်းလာပြီးတော့အခုနောက်ဆုံးမှာဒီစစ်ကောင်းဆောင်တွေကိုနိုင်ငံတကာကပိတ်ဆို့တန်ခတ်ရေးယူဖို့လှုပ်လာပါတယ်။ဒီလိုတန်ခတ်ရေးယူမှုလှုပ်လာတာတွေဟာမြန်မာဒီမိုကရေစီရဲ့အသွင်ကူးပြောင်းမှုပေါ်ဘယ်လိုရိုက်ခတ်မှုရှိနိုင်မလဲဆိုတာတွေကိုဆွေးနွေးသွားမှာပါ။ဒီကနေ့ညပင်နိုင်ဆွေးနွေးမယ့်သူတွေကတော့ပြည်သူအရေးကြတဲ့ပင်နိုင်ဆောင်မရှင်နိုင်ငံရေးသုံးသပ်ချက်ဆောင်မတွေရည်နေတဲ့ကိုပါပါရင်ကောပါနောက်တစ်ဦးကတော့ဒေါက်တာတင့်ဆွေပါအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကပါ1990ရွေးကောက်ပွဲ NLD လွှတ်တော်အမတ်ဖြစ်ပါတယ်။ကိုအောင်မိုင်းကတော့ဖင်လန်နိုင်ငံကနိုင်ငံရေးဆောင်မရှင်တဦးပါ။တခြားဒီလေးလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြသူတွေကိုလည်းကျွန်တော်ဖိတ်ခေါ်ဆွေးနွေးသွားမှာပါ။အခုအရင်ဆုံးတော့ဒီစစ်ကောင်းဆောင်တွေကိုပါကြောင်ပြတ်မှတ်ထားရေးယူဖို့လှုပ်လာတဲ့ဆိုတဲ့အကြောင်းကိုကိုကစပြီးတော့ဆွေးနွေးပေးပါခင်ဗျ။
ဟုတ်ကဲ့တကယ်တမ်းကျွန်တော်တို့ဒီစစ်ကောင်းဆောင်တွေကိုအမေရိကန်နိုင်ငံနေပြီးတော့အရေးယူမယ်ဆိုပြီးဒီရဲ့ဘိုင်ဒန်ထွက်လာပါတယ်။အကြောင်းပြချက်ကတော့ရခိုင်ပြည်နယ်မှာဒါလူမျိုးတုံးတပ်ဖြတ်မှုဖြစ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့ပါ။ကျွန်တော်အနေနဲ့တော့ဒီအကြောင်းပြချက်ကိုမှန်တယ်လို့မယူဆပါဘူး။ရခိုင်ပြည်နယ်ကိစ္စဟာလူအခွင့်အရေးရှိတော့ကနေကြည့်လို့ရှိရင်ဆိုရင်ဒီဟာကောင်းတယ်ဆိုရဲကိစ္စမှန်နေမယ်ဒီကိစ္စကိုသမိုင်းကြောင်းအပါအဝင်ရှိတော့ပေါင်းစုံကနေပြီးတော့သုံးသပ်ဖို့လိုပါတယ်ဒီနေ့ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့တိုင်းသားလူမျိုးတွေရဲ့ရှိတော့ကနေသုံးသပ်ဖို့အမေရိကန်နိုင်ငံအပါအဝင်အနောက်နိုင်ငံကြီးတွေကပြက်ကက်ပြက်ကွက်ခဲ့တဲ့အတွက်အခုလိုအရေးယူမယ်ဆိုတဲ့စကားမျိုးပြောလာတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ
်ဟုတ်ကဲ့အခုတခါတော့ကျွန်တော်ဒေါက်တာတင့်ဆွေကိုမေးချင်ပါတယ်ခင်ဗျာဒေါက်တာတင့်ဆွေပြောပြပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီရခိုင်ပြည်မြောက်ပိုင်းကရေခင်းနောက်ဆုံးရေခင်းဖြစ်ပြီးတဲ့နောက်မှာအခုလိုအမေရိကန်ကနေပြီးတော့စစ်တပ်ကောင်းဆောင်တွေကိုပြစ်မှတ်ထားတဲ့ရေယူမှုမတိုင်ခင်ကတည်းကဗမာနိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာမှာနေစဉ်နေတိုင်းနိုင်ငံတိုင်းလူလူမှာပုံရိပ်ကကျပြီးဆိုးပြီးတော့အတော့ကိုအကြီးတန်းခဲ့ပါတယ်တနင်္ဂနွေလုံးကိုရောဒါမှမဟုတ်အစိုးရကိုရောဒါမှမဟုတ်အဓိကတော့နာမည်အကြီးဆုံးကတော့အောင်ဆန်းစုကြည်ကိုပြစ်မှတ်ထားပြီးတော့ပုတ်ခတ်ဆွဲတွေအများကြီးဖြစ်လာတယ်အဲ့လိုကနေမှမကြည့်နောက်ဖြည်းဖြည်းချင်းဒီတရင်တက်လာတာတွေကိုချိန်ခိုင်ပြီးသူတို့အဲ့လိုဖြစ်ကြတယ်ဖြစ်ပြီးတော့တချို့ကဟိုအေးအယူမှုလို့မကြင်ကြတာမဖြစ်တော့ဖြစ်ပြီးပြီဆိုတော့ဟိုပူပေါင်းဆောင်ရွက်တဲ့သင်္นานတွေဟိုပိတ်တာတို့နောက်တစ်ခါဒီအမေရိကန်မဟုတ်တဲ့ဒီ World Bank ဆိုတဲ့ကမ္ဘာဘဏ်ကတောင်းမှဟိုအကူအညီတွေရက်မယ်ဆိုတာတွေလောက်တောင်းပြီးပြီဆိုတော့ဖြည်းဖြည်းချင်းနဲ့ကမှနည်းနည်းသဘောပေါက်လာပြီးတော့ခုစစ်တပ်ကောင်းဆောင်တွေသာဥတီထားမယ်လို့ဖြစ်လာတယ်ခင်ဗျအဲ့တော့ဒါကို၆ချီရပြင်တကယ်မြေပြင်မှာဖြစ်တဲ့အခြေအနေနဲ့နိုင်ငံတကာကကြားသိနေကြတယ်ကွယ်လွတ်ချက်မှုတွေကွယ်လွတ်မှုတွေရှိခဲ့လို့တလူပြောင်းလာတာနောက်ထပ်လည်းအဲ့လိုဆက်ပြီးပြောင်းရင်တော့ကမှန်ကန်သိလျော်တာတွေတော့ဖြစ်လာနိုင်တယ်ပေါ့သို့တော့ကျွန်တော်တို့နိုင်ငံအဖို့တော့ဟိုဖြတ်မြတဲ့အမဲစကြီးတစ်ခုတော့ထင်သွားခဲ့တယ်ဒါအတော့ကိုစိတ်မကောင်းစရာဖြစ်တယ်လို့ပဲပထမကျွန်တော်ဆွေးနွေးပြရသေးခင်ဗ
ျဟုတ်ကဲ့ဟိုအခုတခါအလှည့်ပေးချင်တာတော့ကိုအောင်မိုင်းပါခင်ဗျကိုအောင်မိုင်းဝင်ရောက်ဆွေးနွေးပြပါခင်ဗျ
အခုဆွေးနွေးခွင့်ရလို့ကျေးဇူးတင်ပါတယ်ကျွန်တော်ကိုအောင်မိုင်းပါအဲ့တော့ကျောင်းစင်နာကကျွန်တော်တို့ပြည်တွင်းကိုကျွန်တော်တို့ပြည်ပြည်လေးရပဲစောင့်ကြံမှာဖြစ်တယ်ဆိုရဲအခြေခံအနေနဲ့ကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ပြည်သူလူထုမှာသာမကုန်ကနိုင်တဲ့သွားအားတွေရှိတာဖြစ်ပါတယ်။ခဏစဉ်းစားကြမယ်ဆိုင်ရှင်ကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်အချက်နှစ်ချက်လောက်စာအုပ်ဆွေးနွေးခြင်းတယ်။အရင်ရှိအနာရှိခေတ်ကလုပ်ခဲ့တဲ့နိုင်ငံကဆိုင်ရှင်နဲ့ခဏဦးတည်နေတဲ့နိုင်ငံကဆိုင်ရှင်တွေကြားမှာမတူညီမှုတွေရှိနေတယ်လို့ကျွန်တော်ထင်တယ်။ကျွန်တော်ကစင်ဂျင်နီဖြစ်တော့ပြစ်မှတ်ထားပိတ်ဆို့ရေးယူရမှာအရင်ကဗိုလ်ချုပ်တွေနဲ့စစ်အုပ်စုအပိုင်းဝိုင်းဝယ်ပြစ်မှတ်ထားနေတယ်။အခုလည်းစစ်ဗိုလ်ချုပ်တွေဝယ်ပြစ်မှတ်ထားမှာဖြစ်တယ်လို့သိရတယ်။ဒါကဗျာမတူတာကအရင်ကပြစ်မှတ်ထားပိတ်ဆို့ခံရတဲ့ဗိုလ်ချုပ်တွေကတိုင်းပြည်အာဏာကိုရထားတဲ့အစိုးရဖွဲ့ဝင်ဖြစ်နေကြတယ်။ ဒီအတွက်ဆက်ချေလုပ်ငန်းတွေမှာရှုပ်ထွေထွေတွေဖြစ်တာတွေတချို့တွေတွေ့ရတယ်။မှာဗျာဥမာဟိုဘီတပီလုံးဆက်ရှင်ချခံထားပြီးဖြစ်နေတယ်။ခဏတော့ရှင်းရှင်းလင်းရှင်းတယ်လို့ကျွန်တော်ထင်တယ်။စစ်တပ်ကအစိုးရရဲ့နေပြည်တော်ကိုတောင်းနေတာဖြစ်တော့စစ်ဘုံချုပ်တွေကိုပြင်မထားပိတ်ဆို့အရေးယူလို့လုပ်နေဆိုရင်တက်ဆိုင်တဲ့ပုံကိုယ်လေးရင်ကိစ္စတွေဖြစ်လာပါလိမ့်မယ်
။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဆိုတော့အခုတခါကျွန်တော်ကိုဝါကိုပဲကျွန်တော်ပြန်ပြီးတော့မေးချင်ပါတယ်။ဆိုတော့ဒီပထမပေါ်လေးဒီရခိုင်ပြည်နယ်ကဒေသခံမွတ်စလင်တွေအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစပြီးတော့ထွက်သွားပြီးတဲ့အခါမှာနိုင်ငံတကာကဝိုင်းပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဖြစ်တဲ့ဆိုပြီးတော့ဟိုဒေါန်ဆန်းစုကြည်အပေါ်ဝယ်ဝိုင်းပြီးတော့ပြစ်တင်ခဲ့ကြတာပါဒါပေမဲ့လည်းပဲနောက်ပိုင်းမှာကြတော့ဒေါန်ဆန်းစုကြည်ဒါမဟုတ်ဘဲနဲ့ဒီကိစ္စမှာအထူးသဖြင့်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့တော့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ကင်တွေမှုတွေကိုအဓိကဒီတာဝန်ပေးတဲ့သူတွေမှာတာဝန်ရှိတယ်ဆိုတဲ့ပုံစံမျိုးနိုင်ငံတကာကဟိုပြောင်းလဲပြီးတော့မြင်လာတာပေါ့လေဆိုတော့အဲ့ဒီအခြေအနေပေါ်ကြတော့ကိုကဟိုဘယ်လိုထင်ပါလဲခင်ဗျာဘာကြောင့်အခုလိုမျိုးဟိုဒီ focus ကဒေါန်ဆန်းစုကြည်ဘက်ကနေပြီးတော့ဒီစစ်တပ်ဒီခေါင်းဆောင်တွေဘက်ကိုဥလှဲ့သွားတယ်လို့ထင်ပါလဲ
ကျွန်တော်အနေနဲ့ပြောချင်တာပထမဒေါန်ဆန်းစုကြည်ကိုအနောက်နိုင်ငံတွေကနေရခိုင်ကိစ္စနဲ့ဆက်သက်ပြီးတော့အဓိကပြည်မှတ်ထားဝေဖန်တိုက်ခိုက်တယ်ပေါ့အခုနောက်ဆုံးလက်ရှိအနေနဲ့ကတော့ဒီပြည်မှတ်ကဒီတမတော်ခေါင်းဆောင်ပိုင်းနဲ့တမတော်ဦးတည်ပြီးတော့ပြည်မှတ်ထားပြီးဝေဖန်လာတယ်ပေါ့ကျွန်တော်အယူအဆပြောရရင်တော့ဒီပြည်မှတ်ထားတဲ့နှစ်ခုစလုံးကလွဲနေတယ်တကယ်တမ်းကြတဲ့အခါကျတော့နိုင်ငံတကာမှာပြောနေတာကနော်ရိုရှင်ဂျာပေါ့လေရိုရှင်ဂျာတွေကနိုင်ငံမဲ့ဥသားတွေဖြစ်နေတယ်လို့ပြောတယ်တကယ်တခိုင်ပြည်နယ်ရဲ့လက်တွေ့ပြဿနာကနိုင်ငံသားမပြီးလို့ဖြစ်တာမဟုတ်ဘူးရိုဟင်ဂျာဆိုတဲ့အမည်နဲ့တိုင်းရင်းသားအခွင့်အရေးတောင်းလို့ဖြစ်တာပါတိုင်းရင်းသားအခွင့်အရေးတောင်းတယ်ဆိုရင်အတိတ်ပဲကပိုင်ဆိုင်မှုနေနေနဲ့အချုပ်အခြာအာဏာကိုဖဲ့တောင်းတဲ့သဘောမျိုးဖြစ်နေရဲ့အတွက်နော်ဗမာနိုင်ငံဗမာတိုင်းရင်းသားလူမျိုးတွေကလက်မခံဘူးလက်မခံတဲ့အတွက်ဒီကိစ္စကိုကင်တွယ်ဖြေရှင်းတဲ့နေရာမှာပဲတင်နော်ဒါသူလိုအပ်တဲ့အတိုင်းသာဒီအားသုံးကြည့်ခြင်းအားဟာမျိုးရှိမလွဲမလျှောက်တာဖြစ်ခဲ့ပါတော့ပြန်ကြည့်မယ်ဆိုရင်တကယ်တမ်းရခိုင်ပြည်နယ်လက်ရှိအကျပ်တွေကအာသာအကျန်းဖက်အဖွဲ့ကနေပြီးတော့ရဲပြည်စခန်း30ကိုတပြိုင်တည်းဝင်တိုက်ရာနေဖြစ်တာပါဒါကစနစ်တကျပြင်ဆင်ထားတဲ့စစ်စင်ကြီးတစ်ခုပါအော်ဒီဟာအချက်ကိုနိုင်ငံတကာကနေပြီးတော့ဒီချက်တွေကိုဖက်သွက်ဖို့နော်ထက်သုံးတပ်ဖို့ယူရင်းဖို့ပြက်သက်ပြီးပြက်ခွက်တဲ့အတွက်ရခိုင်ပြည်နယ်ပြဿနာအခုလိုရုပ်ပြက်ဆင်းပြက်ဖြစ်ပြီးတော့ဗမာနိုင်ငံနဲ့ဗမာလူမျိုးတွေအပေါ်အပြစ်ပုံချစရာကိစ္စမျိုးအများနိုင်ငံတကာအပြင်မှာဖြစ်နေတယ်လို့ကျွန်တော်အမြင်နဲ့ယူဆပါတယ်အဲ့တော့ခြုံပြောရရင်တော့ဒေါက်ဆန်းစုကြည်ကိုပြစ်မှတ်ထားပြီးဝေဖန်တာပဲဖြစ်ဖြစ်တမတော်တဲ့တမတော်ကောင်းဆောင်တွေကိုပြမတားဒီဝေဖန်တာပဲဖြစ်ဒီရခိုင်ကိစ္စနဲ့ပတ်သက်လို့ဒီလိုဝေဖန်တာကိုကျွန်တော်အနေနဲ့နိုင်ငံတကာကတိုင်တွယ်သုံးသပ်ဖို့ကမှားရင်ချစ်ချော်နေတယ်လို့ပါပ
ါဟုတ်ကဲ့ဟုတ်ကဲ့ပါဆိုတော့အခုဒီတိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ဖုန်းနံပါတ်ပေးထားတဲ့သူတွေကိုအလှည့်ပေးပြပါစီခင်ဗျာကိုတန်းထိုင်အောင်လေးလိုင်းပေါ်မှာရှိပါလားဝင်ရောက်ပြီးတော့ဆွေးနွေးပေးပါခင်ဗျာတူတူနဲ့လူရင်းလေးပြောပြပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီကျွန်တော်ဒီအမေရိကန်နိုင်ငံရဲ့မြန်မာနိုင်ငံပေါ်မှာထားတဲ့ဒီနိုင်ငံသားဆက်ဆံရေးမူဝါဒကဟိုအရင်ဥပမာလက်ထက်ကတော့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီခုပြောင်းရေးရာတို့ရဲ့လှုပ်ဆောင်ချက်တွေကြောင့်ဆိုတဲ့ပုံစံမျိုးနဲ့လာရင်းရနေတော့ဒီသမရအပြောင်းလဲဖြစ်တဲ့အချိန်မှာကျွန်တော်နိုင်ငံရဲ့တိုက်တိုက်ဆိုင်ဆိုင်ကြောင်းလဲမှုတွေနဲ့သွားဆုံတဲ့အချိန်မှာခုလိုပြဿနာမျိုးကြီးဖြစ်လာတယ်လို့ကျွန်တော်တော့ယူဆပါတယ်နောက်တစ်ချက်ကဒီတိတ်မကြသေးခင်ကကိုဖီအာနန်လိုပုဂ္ဂိုလ်မျိုးကအစားတစ်ကမ္ဘာလုံးကိုပြောတယ်မြန်မာနိုင်ငံရဲ့အစိုးရနှစ်ရက်ရှိနေတယ်ဆိုတဲ့အချိန်နေရာပါလေပဲဒီအခုစစ်ဆိုးရစစ်ကောင်းဆောင်တွေပေါ့နော်စစ်ကောင်းဆောင်တွေကတမတော်ကောင်းဆောင်တွေကဒီဆန့်ရှင်ပိတ်ဆို့လုံးတာတဲ့သဘောတရားကအဲ့ခါနေလည်းနည်းနည်းသက်ဆိုင်မလားဆိုတာမျိုးလည်းတွေးမိပါတယ်ဒါမှလည်းတခုရှိတာကရခိုင်ရေးကဟိုဒီတမတော်တွေကဒီနေမြေဆုံးရှုံးသွားမှာဆိုလို့ခုခံစစ်ကိုဆင်နွှဲရတယ်ဆိုတဲ့သဘောတရားကဒီမြန်မာနိုင်ငံမှာရှိတဲ့ပြည်သူအများစုရဲ့စိတ်ထဲမှာဒီရခိုင်ရေးကဘာသာရေးလူမျိုးရေးဆိုတာမျိုးနဲ့တွဲပြီးရှိနေတဲ့အတွက်ဒီနိုင်ငံကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့ဒီဘက်မှာသူကြီးဝဲထားတဲ့ဖွဲ့စည်းပုံကျင့်စဉ်ရေးလို့ဒီဘက်ကဒီငင်းငန်းရေးလို့ကိစ္စတွေမှာအဲ့နောက်ဆက်ဖြစ်မှာကတော့နည်းနည်းလေးဆိုးရင်ရပါခင်ဗျအဲ့တော့ဒီအမေရိကန်အနေနဲ့လည်းပဲမြန်မာနိုင်ငံကိုဟိုတန်တမာရေးရာစဉ်းစားတဲ့အခါမှာဟိုဘလူမျိုးတီးတဲ့ပုံကောင်းမွန်တဲ့နီးလာဒီပို့ပြီးတော့ ဟိုစဉ်းစားမလဲဆိုတာဟိုလည်းပဲသုံးသပ်သိချင်တယ်လို့ကျွန်တော်တို့ဒီလိုပဲပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုတစ်ခေါက်တော့ကျွန်တော်ကိုမင်းမင်းကိုအလှည့်ပေးချင်ပါတယ်ကိုမင်းမင်းဝင်ရောက်ဆွေးနွေးပေးပါခင်ဗျာ
အဲ့တော့အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒေါ်နယ်ထရန့်နိုင်သွားတာလဲကျွန်တော်နိုင်ငံကန်ဆိုးတယ်ပြည်ဟောအမေရိကန်ကလေးနဲ့နိုင်တော့ပူကောင်းတာပေါ့ဗျာဆိုတော့ကကြောင့်ဟိုအာမီလိုင်းကိုလည်းကျွန်တော်ကပြောချင်တယ်အာမီလိုင်းမှာကြတော့လေဆိုတော့ပြောလို့ဒီလက်ရှိဖွဲ့စည်းပုံကအာမီလိုင်းကိုဒေါ်ဆန်းသူကြီးကကွန်မန့်ပေးလို့မှမရတာလေမရတာကကြောင့်ဆိုတော်တော်လေးကိုရှုပ်ထွေးနေတဲ့လက္ခဏာတော့ရှိတာပေါ့နော်ဆိုတော့ကကြောင့်တော့တော်တော်လေးကိုဒီမြန်မာနိုင်ငံရေးရဲ့ဒီဟိုအကြောင်းအရာကြီးရှင်းမယ်ဆိုရင်ကျွန်တော်ဂွင်းဆက်တွေလိုက်ရမှာပေါ့နော်ဦးမပါမို့ကျွန်တော်တခုပဲပြောတော့ပေါ့အခုကျောင်းဆန်းသူကြီးရွေးကောက်ပွဲမလုပ်ခင်ကဦးတန်းရှူကတွေ့တာဘာကြောက်လဲဂွင်းဆက်ကြီးကျွန်တော်လိုက်ရတော့မယ်ဒီဦးတန်းရွှေကိုဒေါ်ဆန်းကြီးတွားတွေ့တဲ့အချိန်မှာဘယ်လို agreement ကြီးရှိခဲ့လဲ။ဒီမှာကျွန်တော်တို့ကဒီကိုပြန်ပြီးတော့ကျွန်တော်တို့က apply ပြန်လုပ်ရမယ်ကွာ။နော်။အဲ့တော့အဲ့ဒီသဘောတူညီချက်တွေမှာဘာလို့များဒေါ်ဆန်းကြီးကိုချုပ်ကင်ခဲ့တယ်လဲ။အန်ဒူလေးပေါ့ဗျာနော်
။ဟုတ်ကဲ့
။ဒေါ်ဆန်းကြီးကလက်ရှိအာမီကိုပြောချင်တယ်လုံးချင်တယ်ဆိုရင်လည်းသူ့အနေနဲ့အာမီကိုဘယ်လိုနီးလန်းတဲ့သူချုပ်ကင်မလဲ။ဦးဝေးတော့မလား။ဥမာဗျာအာမီရဲ့အမအားဆောက်မလား။
ဟုတ်ကဲ့
အာမီရဲ့အမောင်မဆောင်ဘူးလေအာမီကိုပြည်နဲ့အာကိုပြီးအာမီကိုချမလားအဒါမျိုးလေးပေါ့နော်ဆိုဟိုနည်းနည်းလေးလေးရှည်ရှည်ဦးလေးပြောမှနားလည်မှာသူတို့ကိုကျွန်တော်ဒီလောက်ပဲပြောပြမယ်နော
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျေးဇူးပါကိုမင်းမင်းဟုတ်ကဲ့ကိုခင်မောင်လည်းဝင်ရောက်ဆွေးနွေးပြပါခင်ဗျာ
ဒီခံတဲ့နာအဲ့လည်းအစောကျတဲ့ဒီချစ်တော့ကြောင့်အဲ့ဆွေးအဓိကအားရကျနေတယ်ဥစားလေတော်တော်ရဲ့သူ့ခွေချိုးမှုချိုးမှုတွေအချင်းလေးကိုချိုးနေကြရခံတဲ့နာဖြစ်ရဖြစ်တယ်ဒါကြောင့်လာဒီအနေဆိုရရင်အားလုံးကြွလို့ရပြီးတော့ကျွန်တော်အတုံးချတာအယူသင်းပါတော့ချစ်မှချားပြီးတော့နိုင်ရေးကစားတော့ဖြစ်တယ်ဒီခေတ်တိုင်းဒီအခါရှိလို့တော့ဘယ်ဖို့မဆိုင်ဘယ်ဖို့နိုင်ရေးကလားတကယ်တော့အမစစ်တပ်ကိုရင်းနေမှာဖြစ်ပါရဲ့အနေဆိုရရင်ဒီကြောင့်ဒီခေတ်တိုင်းဒီဒါနဲ့တော့အဖြစ်အရုံးကျန်နေတာအဲ့ဒါ
ဆိုတော့အခုဒီမိကွန်းတော့ဒေါက်တာတင့်ဆွေကိုမေးချင်ပါတယ်ခုနကကိုရဲနိုင်အောင်တော့ပြောကိုဝါတော့ပြောသွားတာပေါ့လေဆိုတော့အထူးသဖြင့်တော့ဒီရခိုင်ဒေသရင်းကမွတ်စလင်တွေဟာဒါတိုင်းရင်းသားအခွင့်အရေးတောင်းဆိုလာတာလာတဲ့ပုံစံမျိုးကိုတော့ကိုဝါကအဓိကပြောသွားတာပေါ့ဆိုလိုတဲ့အခါကျတော့အခုလိုမျိုးဒဏ်ခတ်ရေးယူဖို့အနောက်နိုင်ငံတွေအနေနဲ့ဆောင်ရွက်လာတဲ့အခါမှာဟိုဒီအနောက်နိုင်ငံတွေအနေနဲ့ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ဒီဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့ဘာတွေလုပ်ပေးရမယ်ဆိုတာမျိုးကိုဟိုတောင်းဆိုထားခဲ့တယ်လို့ဒေါက်တာတင့်ဆွေအနေနဲ့သိရပါလေ။ဥမာအမေရိကန်အနေနဲ့ရောနောက်ဒီဥရောပနိုင်ငံတွေအနေနဲ့ရောပေါ့လေ
။ဟုတ်တယ်လို့ပြ။ဒီကိစ္စမှာနိုင်ငံတကာကဟိုထုံးစံတဲ့နိုင်ငံတကာရဲ့လုပ်ပုံလုပ်ပြီးပေါ့တခြားနိုင်ငံတွေပေါ်မှာသူတို့ဝင်ရောက်ဟိုဆောင်ရွက်မှုတွေမှာသူတို့ကပထမကသူတို့ရဲ့နိုင်ငံအကျိုးစီးပွားကိုအဓိကကြည့်ပါလေ။အဲ့ဒီအကျိုးစီးပွားတဲမှာလည်းပဲရေတူအကျိုးစီးပွားနဲ့ရေရှည်အကျိုးစီးပွားနှစ်ခုကိုချင့်ချိန်ရပါလေခင်ဗျအခုအမေရိကန်မှာခုနတယောက်ဆွေးနွေးသလိုပေါ့လက်ရှိတက်နေတဲ့ဒေါ်နယ်ထရမ့်ကသူကဟိုမြန်မြန်ပြောပြီးဟောရနဲ့လုပ်တဲ့ရေတူကိုကြည့်တယ်ဟိုသမတမျိုးဖြစ်တယ်ခင်ဗျဒါကြောင့်ပဲအဲ့ဒီလိုသာမြန်မာနိုင်ငံမှာဟိုစစ်တပ်ကိုတပ်မတော်ကောင်းဆောင်တွေကိုဦးတည်လို့ပဲဖြစ်ဖြစ်တခြားအကြောင်းကိုပဲဖြစ်ဖြစ်ဆန့်ကျင်ခေါ်တဲ့တန်ခါအရေးမှုဒီလုံးလို့ရှိရင်အကျိုးဆက်တွေဘာဖြစ်မလဲဆိုတာကိုဟိုချင့်ကျင်ဖို့နည်းသလားလို့ကျွန်တော်ကတော့ဟိုစိုးရိမ်တယ်အဲ့လိုဖြစ်ရင်ဘာဖြစ်မလဲဆိုတဲ့အနေအထားသူတို့ဖြစ်တာတဲ့ကျွန်တော်တို့နိုင်ငံဖြစ်တာကိုကျွန်တော်ပို့ပြီးစိုးရိမ်ပါတယ်အမနီယာပဲအိန္ဒိယကသုတေသီတယောက်ရေးတယ်လို့အဲ့လိုလားဖြစ်လို့ရှိရင်မြန်မာနိုင်ငံဟာတရုတ်နိုင်ငံအပေါ်မိခိုရမှုပို့ပြီးတော့ဆိုးသွားမယ်။တနည်းအားဖြင့်မြန်မာနိုင်ငံဟာဟိုတုံရင်းတုံရင်းကိုပြန်ရောက်သွားမယ်အနေအထားဖြစ်တယ်။အဲ့ဒီအတွက်လည်းဒါဟာအိန္ဒိယနိုင်ငံအတွက်အကောင်းဖက်စရာဖြစ်တယ်လို့ဆွေးနွေးတယ်လို့မျိုးပေါ့။ဒါကရေရှည်ယူစီးပွားမှာဟိုပြောင်းပြန်ကြိုးတက်ရောက်နိုင်တဲ့ဆုံးဖြတ်ချက်တွေဖြစ်တယ်လို့ကျွန်တော်ကမြင်နေ။နောက်တစ်ခုကဟိုရေတို့ကျိုးစီးွားပါပဲ။ဒီဘာသာရေးကိုချုံပြူတဲ့ဆောင်ရွက်မှုလှုပ်ရှားမှုတည်တင်းတွေကိုအမေရိကန်တို့လိုဥရောပနိုင်ငံတွေဟာသူတို့ကလည်းပြန်ကြည့်ကြရတယ်ရှိတယ်ခင်ဗျ။အဲ့တော့ဟိုအဲ့ဒါတွေကိုကြည့်ပြီးတော့မြန်မာနိုင်ငံလိုပြုတ်ကွက်နိုင်ငံတစ်ခုပေါ်မှာတန်ခါအရေးယူမှုလှုပ်လိုက်ခြင်းဖြင့်သူတို့ဟာသူတို့အတွက်အမှတ်တည်ရတယ်။အဲ့တော့ခံရတာတော့ကျွန်တော်တို့နိုင်ငံကျွန်တော်တို့လူမျိုးနဲ့ကျွန်တော်တို့လက်ရှိဆိုတာပေါ့နော်အဲ့လိုဖြစ်တဲ့အတွက်ဒါမှဟိုကာမကောင်းစရာဖြစ်ဖြစ်တစ်ခုကိုကျွန်တော်တို့ဖြတ်တန်းနေရတဲ့ကာလလို့ ကိုကျွန်တော်သုံးသပ်ပါတ
ယ်။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒေါက်တာတင်းဆွေဝယ်ဆက်ပြီးတော့မေးချင်ပါတယ်။ဆိုတော့ American ပြောင်းစုမှာဆိုရင်အရင်ဒီသမရဥပမာလက်ထက်တုန်းကတော့ဒီ Democrat အစိုးရကနေဒီ Republican အစိုးရထက်ပေါ့လေပိုးပြီးတော့ဆက်ဆက်ညီနိုင်တဲ့လမ်းကြောင်းကိုကျင့်သုံးရတာကိုပိုအားတန်တယ်လို့ဆိုပါတယ်။ဆိုတော့ဟိုဒါကြောင့်မလို့ဒီမြန်မာပေါ်ကိုပိတ်ဆို့တန်ခတ်မှုတွေကို short ချပေးတယ်။ဒါပေမဲ့ Republican တွေကဒီအာဏာရှင်တွေနဲ့ပတ်သက်လာရင်တော့သဘောထားတင်းတင်းမာမာဆက်ဆံတတ်ကြတယ်လို့ဆိုကြပါတယ်။ဆိုတဲ့အခါကျတော့အခုလိုအခြေအနေမှာအစိုးရ American မှာလည်းအစိုးရအပြောင်းအလဲတွေဖြစ်လာတဲ့အခါမှာအခုလိုမျိုးဒီပိတ်ဆို့တန်ခတ်မှုတွေပြန်လုပ်ဖို့ဆိုတဲ့ဟာကဒီအစိုးရရဲ့မူဝါဒနဲ့ဘယ်လောက်ထိအောင်သက်ဆိုင်နေပါလဲ
။အဲဒါလို့ပြကျွန်တော်ကဒီဗမာနိုင်ငံနဲ့ပတ်သက်ရင် American နိုင်ငံရဲ့အဲ့ဒီ policy မှာပါတီနှစ်ခုကိုကျွန်တော်သိကြည့်တော့ခွဲမိမမြင်ဘူး။ဘာကြောင့်လဲဆိုတော့အရင်တော့ကပထမအုပ်ဆုံး sanction လုပ်ခဲ့တာ Bill Clinton မှာသူလက်မှတ်ထိုးခဲ့တာ။သူလက်ထက်ကလူ့အခွင့်အရေးချုပ်ဖောက်မှုကိုကြောင်းပြချက်ကနေပြီးတော့ sanction တွေဖြစ်လာတာပါ။အဲ့ဒီနောက်မှာတက်တဲ့ George Bush တို့ရောဟိုသာဖအစိုးရရောကလည်းမြန်မာနိုင်ငံဒီမိုကရေစီကိုပြောင်းပြောင်းတင်းတင်းထောက်ခံအားပေးပါတယ်။ Obama အထိပေါ့နော်။ Obama မှာကျတော့ဒီ sanctionကိုရုပ်တဲ့အထိဖြစ်ပါတယ်အဲ့တော့ဟို Republican နဲ့ Democrat လို့မမြင်မဲနဲ့အခု Donald Trump ကတော့ပုံစံတစ်မျိုးကြတဲ့ Republican ဖြစ်နေတာကကျွန်တော်တို့အတွက်ဟိုကံကံကောင်းမှုတခုဖြစ်ပါတယ်ဒါကြောင့်သူလည်းဘယ်နှစ်နှစ်နေမလဲကျွန်တော်တို့ပြောလို့မရဘူးပေါ့သို့တော်လည်းပဲသူ့ရဲ့နိုင်ငံရေးဝန်ကြီးကမနေ့ကပဲကျွန်တော်တို့ပို့ချုပ်မှုကြီးမေအောင်လိုင်းကိုဖုန်းဆက်တယ်ဆိုတဲ့သတင်းလေးရတော့ကသူတို့လည်းချင်းချင်းချင်းချင်းတော့လုပ်ကြမယ်လို့
ဟုတ်ကဲ့ဟုတ်ကဲ့အခုတခါကျွန်တော်ဒီဒိုင်ယယ်လိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ဖုန်းခေါ်ထားတဲ့သူတွေအလေကိုအလှည့်ပေးကြပါတယ်အာကိုတီးလယ်မှုကိုကျွန်တော်မေးမြန်းကြပါတယ်ကိုတီးလယ်မှုဝင်အောင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီခိုင်ရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောရရင်တော့ဒီလူ4-5သိန်း4-5-6သိန်းပြည်တဲ့အတွက်ဒါဖိနှိပ်မှုကရှိတယ်လို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျာအဲ့ဒီအတွက်တော့နိုင်ငံတကာကပေးဆိုအရေးယူမှုဟာတော့ဒီမိုကရေစီလမ်းကြောင်းကိုထိခိုက်တယ်မထိခိုက်ဘူးဆိုတာကတော့လှုပ်တင်လှုပ်ထိုက်တာကိုလှုပ်သွားတယ်လို့ပဲကျွန်တော်မြင်ပါတယ်။ဘာဖြစ်လဲဆိုတော့ကျွန်တော်တိုင်းရင်းသားဒေသတွေမှာနှစ်ပေါင်းများစွာဖိနှိပ်ချုပ်ချယ်တိုက်ခိုက်တပ်ဖြတ်ခဲ့တာကိုနော်ဒီခိုင်အရေးမှာနိုင်ငံတကာနည်းနည်းသိရလိမ့်မယ်လို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုအညာမီအောင်ကြီးအလှည့်ပေးခြင်းပါတယ်ဝင်ရောက်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရှိတယ်ခင်ဗ
ျဟုတ်ကဲ့ပြောပါခင်ဗျဝင်ရောက်ရှင်းပြပ
ါဒီလိုကနော်ခုလာတော့ဆိုင်းဆွင်ချတာကတော့ဝင်နေပြောပြမယ်ဆိုလို့ရှိရင်ရှာရဲဟိုတရားဟောင်းပြန်ပြန်လာလားနော်ဒီချိန်မှာကျွန်တော်တို့တောင်းတော့ဆိုရလက်ထက်တော့လည်းဒီဆိုင်းဆွင်နေကိုလိတ်ခဲ့တယ်အခုကနည်းနည်းလေးထူးချမ်းနေတာတော့ရှိတယ်ဗျတက်တဲ့သူကအစိုးရကိုဖွက်ထုတ်လိုက်တာမင်းကဒီလိုလိုနာတာကျွန်တော်နားထောင်လိုက်တဲ့ခါကျတော့ရှုပ်တော့အမပြောက်သွားနေပြီးတော့အစိုးရကတော့ဒီမိုဒီစီလမ်းကြောင်းကိုသွားနေတဲ့အစိုးရမသိချီအားမသိကြပါနဲ့လို့ဒီကံတော့မရရပြောတယ်အဲ့အဲ့ဒါကြီးကပေါ်နေလားမကောင်းဘူးဆိုတော့ကျွန်တော်တို့ခဏကျွန်တော်ရဲ့ YouTube ကောင်းဆောင်လည်းတက်မတော်ဟာဒီမိုကရေစီလမ်းကြောင်းကိုခဏပြနေတာအမျိုးသားယူရှားရှိဝင်တလုံးသွင်းပြောနေတာအဲ့ဒီမှာမတော်မူရကြာယူကြီးမြောက်ကြများမဲမဲလေးမှာငားလည်းလူရောရလို့ရှိဒီမိုကရေစီလမ်းကြောင်းကိုတွားနေတယ်မှာမဲမဲလေးလက်ခံမှုဖြစ်နိုင်တယ်ခင်ဗျအဲအကျိုးများများကြီးကတွဲသွားနိုင်လို့ရှိတော့များများကြီးလက်ခံမှုဖြစ်နိုင်တယ်ခင်ဗျအဲဆိုလိုတဲ့ဘောတော့ဒီလိုကဒါမှဒီလိုလည်းမဖြစ်ပါဘူးဒါဥပမာပြောတာပါဒါလည်းဖြစ်ဖြစ်ပေါ့ဗျာအဲ့ဒါကိုကျွန်တော်တို့ sanction တွေကိုခွဲပြီးတော့မှချထားပြီးဒီကောင်းတဲ့လက္ခဏာတွေမဟုတ်ဘူးညာအခုနောက်ဆရာဒေါက်တာအင်းစုကကျွန်တော်ထောက်ခံပါတယ်အကျိုးရင်းကအဲ့ဒီ sanction ကိုကျွန်တော်တို့အစီအစဉ်ပေးပေးနေနေလှုပ်လိုက်လို့နိုင်နိုင်နိုင်နိုင်လုပ်နေဆိုလို့ရှိရင်တော့မစလဲမနေတကြုံတအောင်တော့ရောက်ကြမှာလေဟိုဒီကြီးကတော့ပြမှာလားဒေါက်တာကြီးကအားလုံးကျွန်တော်ရက်တော့ကိုညံခေါ်ပါတယ်အမေရိကန်ထုတ်တော်မှဟိုဟာလေးကိုကျွန်တော်တို့ချူရလေအဲ့ဒီလိုတော်ကြီးမျိုးတွေသူ့ရဲ့အမြင်နဲ့တစ်ချက်လေးပါခင်ဗျာမြန်မာနိုင်ငံကိုပြစ်ထားလို့တော့ဒီလိုကျင်ပတ်အောင်မျက်နှာလိုဖြစ်သွားလိမ့်မယ်ဆိုပြီးတော့အဲ့လိုဒီမြန်မာတကယ်အဲ့ကျင်ပတ်လို့ပုံစံမျိုးတွေအမေရိကန်နိုင်ငံမှာတော်တော်များများရှိနေဆိုလို့ရှိရင်တော့ဆန့်ကျင်လို့ရဟာမချနိုင်ဘူးလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာနော်အဲ့ဘာလို့ဖြစ်ဖြစ်ပေါ့လေကျွန်တော်တို့
ဟုတ်ကဲ့
ကျွန်တော်တို့ရဲ့လူမျိုးကောင်းဆောင်အမျိုးစုရဲ့တက်ချုပ်ကြီးကို
ကျွန်တော
်မြင်အောင်နိုင်လို့ရဲ့အမျိုးသားယူရရှိရေးကိုတလုံးသွင်းပြီးတော့ဒီလိုပြည်စီလမ်းကြောင်းတွားနေတဲ့အချိန်မှာဒီမျိုးသိယူလာတော့ဒီဆိုင်ရှင်ဟာများများစားစားတော့ရိုက်ခတ်နိုင်လိမ့်မယ်ဆိုတော့ကျွန်တော်ထင်ပြီးပ
ါဟုတ်ကဲ့ပါဟုတ်ကဲ့ဟုတ်ကဲ့ကိုဇော်မင်းကိုဇင်မင်းအောင်အလှည့်ရောက်ပါပြီခင်ဗျကိုဇင်မင်းအောင်ဝင်ရောက်ဆွေးနွေးပေးပါခင်ဗ
ျဟုတ်ကဲ့အနောက်နိုင်ငံတွေကလေဒီမိုကရေစီလမ်းကြောင်းကိုသူတို့ကပဲ
ဟိုနောက်ပြန်လှည့်တော့အောင်လုပ်တယ်လို့ပဲကျွန်တော်အနေနဲ့ထင်ပါတယ်ခင်ဗျာဟုတ်ကဲ့ဘလူကမှကျွန်တော်တို့မြန်မာနိုင်ငံကလေအဲ့လိုနောက်ပြန်လှည့်အောင်မလုပ်ဘူးသူတို့ကပဲလုပ်တယ်လို့ပဲကျွန်တော်အနေနဲ့ထင်ပြီးယူဆမိပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါခင်ဗျာအခုဇင်မြောင်ရေဟုတ်ကဲ့ဆိုတော့အခုကျွန်တော်ကိုဝါကိုပဲကျွန်တော်ပြန်ပြီးတော့မေးချင်ပါတယ်ခင်ဗျာဟိုခက်တူတူနဲ့လူရင်းလေးတော့ပြောပြပါခင်ဗျာဆိုတော့တကယ်တော့လေဒီဒီမိုကရေစီနိုင်ငံတွေတော်တော်များများကဒီမြန်မာအစိုးရဆက်ဆက်လက်ထက်မှာဒီမိုကရေစီအသွင်ကူးပြောင်းရေးဘက်ကိုရောက်အောင်ပေါ့လေကျိုးပန်းတဲ့နေရာမှာအဓိကကြားတဲ့ခန်းကဏ္ဍနေပါဝင်ခဲ့တာပေါ့ဆိုတော့အထူးသဖြင့်တော့ဒီမိုကရေစီကောင်းဆောင်တော်ဆန်းစုကြည်အပေါ်လည်းပဲတစ်ချိန်တော့ကတော့အင်တိုင်းအားတဲ့ထောက်ခံပံ့ပိုးပေးခဲ့တာပေါ့ဆိုတော့အခုတော့ဒီဒီမိုကရေစီအသွင်ကူးပြောင်းရေးအရှင်ကောင်းကောင်းနဲ့ဆောင်ရွက်နေချိန်မှာစစ်ကောင်းဆောင်တွေကိုအရေးယူဖို့ဖြစ်လာတာဒီအသွင်ကူးပြောင်းရေးအပေါ်ကိုဘလို့ဘလောက်ထိအောင်ရိုက်ခတ်မှုရှိမယ်လို့ထင်ပါလဲခင်ဗျာ
ဘလောက်အတိုင်းသာဒီရိုက်ခတ်မှုရှိမယ်ဆိုတာပြောဖို့ဖြတ်တင်နေလေရိုက်ခတ်မှုရှိတယ်ရိုက်ခတ်မှုရှိတယ်ဆိုတဲ့နေရာမှာလည်းအစုပ်လက္ခဏာဆောင်တဲ့ရိုက်ခတ်မှုကြီးရှိမယ်ဆိုတာတော့သာသိနေပေါ့ကျွန်တော်တို့ပြောနိုင်ပါလေ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒေါက်တာတင်းဆွေရရောဘလို့ထင်ပါလဲခင်ဗျာဒီပြီးခဲ့တဲ့နှစ်ရက်လောက်တုန်းကဆိုရင်အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကလည်းပဲဒီဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကိုဟိုသူကိုယ်တိုင်ဖုံးဆက်ပြီးတော့ပေါ့နော်ဒီဒီဒေတာကန်မွတ်စလင်တွေကိုသူတို့ရဲ့နေရက်ဒီမှာပြန်ပြီးတော့နေထိုင်ခွင့်ပြည်ရေးကိစ္စတွေကိုပေါ့လေအဓိကထားပြီးတော့ဖုံးဆက်ပြီးတော့ပြောခဲ့တယ်ဆိုတာမျိုးကိုကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီမှာတော့နောက်ဒီလွတ်တော်အမတ်တရားလည်းပဲဒီအထူးသဖြင့်တော့ဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ဒီခုနပြောသလိုပဲမြန်မာစစ်ကောင်းဆောင်တွေအပေါ်တန်ခတ်အရေးယူဖို့ဆိုတာမျိုးပြောပေမဲ့လည်းပဲနိုင်ငံတကာမှာတော်တော်များများပြောနေကြတာကတော့ဒီရခိုင်ဒေသတွင်းကမွတ်စလင်တွေကိုဟိုတိုင်းရင်းသားအခွင့်အရေးပေးဖို့ဆိုတာတဲ့သူတို့တွေကနေရက်ကိုဂုံတိတ်ခါရှိရှိနဲ့ပြန်နိုင်ရေးကိုအဓိကထားဆောင်ပေးပြီးတော့ပြောကြပါတယ်ဆိုတော့ဒီအမေရိကန်ရဲ့အနေထားအခုနောက်လိုမျိုးပေါ့လေ Rex Tillerson ကိုယ်တိုင်ဖုံးဆက်ပြီးတော့ပြောတယ်ဆိုတဲ့အခါကျတော့ဒီအပေါ်ကိုဘယ်လိုမြင်ပါလဲခင်ဗျဒေါက်တာတစ္ဆေ
ဒုက္ခတွေဖြစ်နေတဲ့အဲလူတွေကိစ္စကအန်တမာဟိုမီဒီယာကိုအသုံးချပြီးတော့လော်ဘီအုပ်စုတွေကိုအသုံးချပြီးတော့နောက်တစ်ခါဟိုငွေကြေးအသုံးချပြီးတော့ဟိုမဖြစ်တင်တာလည်းဖြစ်သွားခဲ့တယ်ဟိုကန်ဆိုးမှုကြီးကတော့ကျွန်တော်တို့ဖြစ်ပြီးပြီအဲ့တော့ဒါကိုပြန်ပြီးတော့ကျွန်တော်တို့တဲ့ဖို့ဆိုတာအဲ့ဟိုတဲ့ဖို့တော့မဖြစ်နိုင်ဘူးခင်ဗျအဲ့တော့တောင်းဆိုချက်တွေဟာတင့်တင့်လျောက်ပတ်တယ်မလျောက်ပတ်ဘူးဆိုတာကျွန်တော်တို့နိုင်ငံရဲ့လက်ရှိဥပဒေအခြေခံဥပဒေနဲ့ဥပဒေတွေအရာနဲ့နိုင်ငံသားဖြစ်မှုတွေအရာကျွန်တော်တို့ဒီထက်ကြော်ပြီးတော့ပဲဇောမှလုံးလို့မရပါဘူးဟိုတကယ်လို့အရင်အစိုးရဆိုလဲဒီလိုလောက်လုံးမှာပေါ့နော်အဲ့တော့ဒါတွေနဲ့ကြော်ပြီးတော့အစိုးရတွေကခွင့်ပြုနိုင်မှာမဟုတ်ဘူးနိုင်ငံတကာလည်းသူတို့တောင်းဆိုနေတဲ့သူတို့ကိုတောင်းဆိုပြီးတော့អော်နေကြမှာပဲဖြစ်တယ်ခင်ဗျအဲ့တော့ဒီရခိုင်ဒေသအစီရင်ခံစာမှာပါသလိုရောနိုင်ငံတော်အကြံပေးပုဂ္ဂိုလ်ပြောသလိုရောကျွန်တော်တို့နိုင်ငံဒီကိစ္စကရေးရှိကိုအကြာကြီးဆွဲပြီးတော့အကြာကြီးလုံးဝမဲ့ကိစ္စတွေအစီအစဉ်တွေလည်းအမြောက်များလုံးဝမဲ့ကိစ္စဖြစ်တဲ့အတွက်နိုင်ငံကဘာပြောနေနေကျွန်တော်တို့အခြေယူပြီးတော့ဟိုဆောင်ရွက်သွားမယ်ကိစ္စတစ်ခုပဲဟိုဖြစ်ပါတယ်အဲ့တော့ဒီနိုင်ငံကအခုလို sanction လောက်တာတွေဟာဒီခါအရေးတစ်ခုတည်းကိုဟာလာဟိုဇောင်းပေးပြီးပြောနေကြတာကျွန်တော်တို့ကနိုင်ငံတစ်ခုလုံးရဲ့နိုင်ငံဒီမိုကရေစီပြည်ပင်ပြောင်းလဲဖို့သွားမှာဖြစ်တော့ဒီမိုကရေစီပြည်ပင်ပြောင်းလဲမှာတော့ကျွန်တော်ကတော့ဟိုနိုင်ငံကအကူညီနဲ့ပူးပေါင်းဆောင်မှုအပိုင်းကတော့ဟိုအားနည်းသွားစရာရှိတယ်ဒါပေမဲ့လို့ဟိုဂျန်တဲ့အစိပ်ပိုင်းတွေမှာဒီမိုကရေစီပြည်ပင်ပြောင်းလဲမှာတော့အများကြီးထိခိုက်ချာမရှိဘူးလို့ဟိုကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ဟိုကိုအောင်မိုင်းတော့ဘယ်လိုထင်ပါလဲခင်ဗျအခုဒီလက်ရှိပေါ်လေးနိုင်ငံတကာရဲ့အနေထားနိုင်ငံတကာကဒီဒီခိုင်ဒေတာကဒီမွတ်စလင်တွေအရေးတောင်းဆိုနေတဲ့အနေအထားနဲ့ပတ်သက်ပြီးတော့ကိုအောင်မိုင်းအနေနဲ့ဗာမင်းပြောချင်ပါလေ
။အေးဗျာကျွန်တော်တကူတော့ဆွေးနွေးချင်တယ်။အခုကအမေရိကန်ကလုံးမဲ့ဆန့်ရှင်ဆိုတော့ပဲအားလုံးကဥတည်ပြီးစဉ်းစားကြတာပေါ့။အခုကကျွန်တော်ယူရိုပီယန်ဂျူနီယာကတင်းနေလာလေးကဒီမှာနိုင်ငံနဲ့ပတ်သက်ပြီးစုပ်ပစ်ချက်တကူချရပါဗျာ။အဲဒါလူစင်ပတ်ယူရိုပီယန်နိုင်ငံသားရေးဝင်ကြီးကြီးဟုတ်ကဲ့ဗလာဆက်ထုတ်ရတဲ့အစည်းအဝေးကနေဆုံးဖြတ်တာမြန်မာတက်မလို့ကာဝေးဦးစည်းချုပ်နဲ့တက်မလို့အကြီးအကဲတောင်းချုပ်တွေကိုဖိတ်ကြားမှုတွေပြတ်တန်ထားမယ်လက်ရှိကာဝေးဆိုင်ရာပူးပေါင်းဆွေးနွေးမှုတွေကိုပြန်လည်သုံးသပ်မှုဒါယူရိုပီယံမှာလည်းဒီကိစ္စတွေဟာရှိပြီးပြင်သစ်တို့ဟာစာရင်းအင်္ဂလန်တို့ဦးကြည့်ပြီးတော့ဆိုချင်တာကဆန့်ကျင်ကိစ္စတွေဟာဆန့်ကျင်ချတဲ့ကြည့်ရတဲ့ကောကခုနကကျွန်တော်ပြောတဲ့အင်းအဖွဲ့မှုကိစ္စတွေပဲဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့နောက်ဆုံးအနည်းချက်မိကုန်းမှာကျွန်တော်ဟို15 minute second second 20 လောက်ပြောပြပါဆိုတော့ဒီမိုကရေစီရဲ့အတင်ကူးပြောင်းမှုလမ်းကြောင်းကိုတွားနေတဲ့မြန်မာနိုင်ငံအနေနဲ့ပေါ့လေနိုင်ငံတကာနဲ့ရေမောင်တန်းနိုင်မှုကြိုးစားနေတဲ့အခါမှာဒီနိုင်ငံတကာရဲ့စာနာနားလည်မှုရရှိအောင်ဆောင်ရွက်ဖို့အရေးအောဘလောက်အရေးကြီးရလို့ထင်ပါလဲခင်ဗျာကိုကစပြီးတော့ပြောပြပေးပါအ
ဲနိုင်ငံတကာနဲ့နားလည်မှုရဖို့ကမြန်မာနိုင်ငံအတွက်အကန့်အရေးကြီးပါလေအလားတူပဲနိုင်ငံတကာကလည်းမြန်မာနိုင်ငံရဲ့တကယ်တကယ်ဒီစက်တနာတွေကိုချုပ်ငုံနားလဲဖို့ပဲအရေးကြီးပါတယ်အလို့မှမဟုတ်ဘူးဆိုရင်တော့အဲမြန်မာနိုင်ငံအတွက်ကပကာကြီးတော့ကိုအကျိုးရှိရရလာပြီးထွက်လာမှာမဟုတ်ဘူ
းဒေါက်တာတင်းဆွေပြောပါခင်ဗျာ
မှန်ပါတယ်ခင်ဗျာကျွန်တော်တို့ပုံရိပ်ကိုဟိုပူကောင်းအောင်ကြိုးစားဖို့လိုပါတယ်အဲ့ဒီလိုတဲ့နေရာမှာဒေါ်အောင်ဆန်းစုကြည်နဲ့လက်ရှိဆိုရတာမကတမရော်ကောင်းဆောင်တွေကပါကြိုးစားမှသာရင်ကျွန်တော်တို့ပုံရိပ်ေကောင်းကောင်းပြန်ရမယ်ပုံရိပ်ကောင်းကောင်းပြန်ရမှသာလေဒီမိုကရေစီပြည်ပြောင်းလဲရေးအတွက်ပို့ပြီးတော့ထောက်ကူရလဲမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကိုအောင်မိုင်းကနောက်ဆုံးသုံးသပ်ချက်လေးပြောပြပါခင်ဗျာ
ရပိုင်ရခိုင်ဘက်ကဖြစ်ဖြစ်ဘင်္ဂါလီကိုလည်းဝင်းချာဘက်ကဖြစ်ဖြစ်ပြဿနာမဖြစ်ဖြစ်အောင်ဖြစ်နေတဲ့ဆိုးတွေကိုအသေးစားပြန်လဲသုံးသပ်တဲ့အဲ့ဒါဒီဖြတ်တောက်မှဖြစ်မယ်မြန်မာနိုင်ငံဒီမှာအဲ့ငွေမဲတုပ်ကြီးတို့ဖြင့်ကုထိုက်ပြီးပြဿနာရှာနေတယ်အဲ့ပုံကိုယ်တွေလည်းပြတ်ပြတ်သားကင်တယ်လို့
โอเคโอเคโอเคก็ไม่ကျွန်တော်တို့ဒီအစီအစဉ်ကတော့အချိန်ပြည့်သွားပြီဖြစ်တဲ့အတွက်ဒီလောက်ပါပဲခင်ဗျာဒီတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခဲ့သူအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ